စကိုင်းတိုင်းကောလင်းမြို့နယ်အနောက်ဖက်ချမ်းကကျေးရွာတချို့မှာစစ်ကောင်စီကဂျက်လေယာဉ်တွေနဲ့လာရောက်တိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေဦးထက်မင်းနဲ့တိုက်ဆုံပြီးတော့၈ဦးဒဏ်ရာရခဲ့တယ်လို့ကောလင်းပြန်ကြားရေးတာဝန်ခံကပြောပါတယ်တိုက်ပွဲမရှိဘဲနဲ့ကောလင်းတပ်ဝိုက်အခုလိုလီချောင်းကနေတက်ခိုင်နေတာလို့လည်းဒေသခံတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုတော့မခင်ပြည်တွေကဆက်ပြီးပြောပြထားပါတယ
်စကိုင်းတိုင်းကောလင်းမြို့နယ်အနောက်ချမ်းဥက္ကန်ကြီးရွာကိုအောက်တိုဘာလ22ရက်မနေ့10နာရီခွဲဝန်းကျင်လောက်မှာစစ်ကောင်စီကတိုက်ခိုက်ရေးချဲ့လျင်30နဲ့လာရောက်တိုက်ခိုက်တာဖြစ်တယ်လို့ဒေသခံတူကပြောပါတယ်ဥက္ကန်ကြီးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကတိုက်ခိုက်ရေးချဲ့လျင်30နဲ့ပေါင်900ဘုံတွေဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်တာ3ချိန်ကြီးလုပ်ခဲ့တာကြောင့်ဒေသခံအမျိုးသမီး2ဦးသေဆုံးပြီး10ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့အဲ့ဒီဒေသခံကပြောပါတယ်
။ကောလင်းနယ်နောက်ချမ်းဥက္ကန်ကြီးရွာကို22အောက်တိုဘာ22ရက်နေ့မနေ့10နာရီ10မိနစ်မှာတစ်ချိန်10နာရီ20မှာတစ်ချိန်10နာရီ17နာရီမှာတစ်ချိန်ကြောက်တက်ချက်ဖိုက်တာ3စီးနဲ့လေချောင်းတိုက်ခိုက်ခဲ့ပါတယ်။ပေါင်900ဒီ5လုံးချက်ချပြီးနှလုံးကမကွဲဘူးနော်။ရွာလည်းကောင်းရွှေဆိုင်မျိုးခြာသွားတာပေါ့နော်။ရွှေဆိုင်မျိုးခြာသွားတယ်။အယက်သားပြည်သူ2ဦးတည်ဆုံးပြီးတော့မှ10ဦးကျော်တာရရှိပါတယ်။ပြင်းမဲ့ရက်သားပြည်သူကိုရေရွက်ရှိရှိတိုက်ခိုက်တယ်လို့ပဲဟိုဝေဖန်ခြင်းနေပေါ့နော်။ဒါဝေဖန်အမယ်အနေထားပါ။ဘာလို့လဲဆိုတော့တိုက်ပွဲဖြစ်ပေါ်တာလည်းမရှိသလိုအဲ့နေရာဟာ PDF တွေလည်းဟိုဘယ်လိုပြောမလဲတော်လိုင်းရာစုတွေလည်းရှိနေတဲ့နေရာမျိုးမဟုတ်ပေါ့နော်
။ဥက္ကန်ကြီးရွာမှာအခုတစ်ချိန်တည်းပါဆိုရင်တစ်လအတွင်းဒုတိယအချိန်မြောက်လေကြောင်းတိုက်ခိုက်ခံရတာဖြစ်ပြီးစက်တင်ဘာလ30ရက်နေ့တုန်းကလည်းလေကြောင်းကနေပြစ်ခတ်တိုက်ခိုက်တာခံရလို့ဥက္ကန်ကြီးရွာကဒေသခံ9ဦးသေဆုံးခဲ့ပြီး18ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကောလင်းမြို့နယ်အတွင်းမှာစက်တင်ဘာလကုန်ပိုင်းကနေအခုချိန်ထိ၅ချိန်ထက်မနည်းလေကြောင်းတိုက်ခိုက်ခံရတာကြောင့်ဒေသခံအများပြားထိခိုက်သေဆုံးခဲ့တယ်လို့ကောလင်းဒေသခံတူကပြောပါတယ်
။ကိုလပိုင်း30မှာအဲတုန်းကလေကြောင်းတိုက်ခိုက်တာအတွက်ပြည်သူတွေကအခုမှပြန်ပြီးတော့ဟိုဝင်လာပြီးတော့အနေသားချမဲ့အနေသားပေါ့နော်အဲ့လိုနေသားရှိနေချိန်မှာလေကြောင်းတိုက်ခိုက်သွားတာပါနောက်တစ်ချိန်တိုက်ခိုက်ခံရပါဘောနော်လက်ရှိဒေသခံတွေကတော့ဆစ်ဆောင်နေကြပါဘောနော်တကယ်လည်းသိပြက်စရာအနေထားမျိုးဖြစ်သွားပြီပေါ့ကုလပိုင်း28 29တုန်းကကုလပိုင်း30ရက်နေ့ကတိုက်ခိုက်တဲ့ဒီဖြစ်စဉ်မှာဆိုရင်ရဲသားပြည်သူတွေအများပြားတည်ကြည်ပြီးတော့မှဒဏ်ရာလည်းအများပြားရှိခဲ့တယ်ဘောနော်အဲ့ဖြစ်စဉ်နဲ့ဆိုတရားဥက္ကံမှာဒုတိယအချိန်ဒါတိုက်ခိုက်ခံရတဲ့အဲ့နေထားပါတော့အခုတချိန်ကောဆိုရင်ကောလင်းမြို့နယ်တမြို့နယ်ထဲမှာတဲ့လေကြောင်းတိုက်ခိုက်တာက5ချိန်ရှိသွားပြီပေါ့
ကောလင်းမြို့ဥက္ကန်ကြီးရွာဟာတော်လိုင်းတပ်ဖွဲ့တွေရဲ့လက်နက်ထုတ်လုပ်တဲ့နေရာတွေဖြစ်တယ်လို့စစ်ကောင်စီကဖော်ပြပေမဲ့တိုက်ခတ်ခံရတဲ့နေရာတွေဟာကားဝက်ရှော့ကုန်းဆုံဆိုင်နဲ့အရက်သားနေအိမ်တွေသာဖြစ်တယ်လို့ကောလင်းခရိုင်တပ်ရင်းနှစ်ကလည်းထုတ်ပြန်ထားပါတယ်စက်တင်ဘာလ29ရက်နေ့ကရွာတိကြီးရွာကိုတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကနေညဘက်အချိန်ပေါင်900ဘုံနှလုံးကျဲချခဲ့တဲ့အတွက်ဒေသခံတဦးသေဆုံးပြီး15ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။28ရက်နေ့တုန်းကလည်းတကောင်းအိုင်ကြီးရွာကိုလေကြောင်းကနေ14ချိန်ပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ကောလင်းဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကကောလင်းကံဘလူးရေဦးခင်ဦးတပင်းစားတဲ့ဒေသတွေမှာတိုက်ပွဲတွေမရှိရဲလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကိုစက်တိုက်လှုပ်ဆောင်နေတာပါစစ်ကောင်စီနဲ့ပူစောတိတပ်တွေကကြေးရွာတွေအတွင်းကိုဒရုန်းနဲ့ဘုံကျဲတာဟာဝင်စာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်သေဆုံးတာတွေရှိနေပြီးထိခိုက်သူတွေကိုကူတာပေးနိုင်ဖို့စီဝါတွေကလည်းလိုအပ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်စစ်ကောင်စီကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနယ်မြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ပေးဆောင်ရေးတွက်ကတော့နေစင်နေအမြတိုးလာနေပါတယ်ရှင်။